ဂျပန်နိုင်ငံတိုကျိုမြို့မှာနောက်ထပ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ118ယောက်ရှိတယ်လို့တိုကျိုမြို့အာဏာပိုင်တွေကကူးကားပြီးတော့ဂျပန် NHK သတင်းကကြေညာလိုက်ပါတယ်။ဒါဟာတိုကျိုမြို့ဒေသတစ်ဝိုက်မှာတရက်ထဲလူ100ကျော်ဗိုင်းရပ်စ်ကူးစက်ခံရတာပထမဆုံးအကျဉ်းဖြစ်ပါတယ်။တိုကျိုမြို့မှာရောဂါကူးစက်ခံရတာတွေများလာတာကြောင့်ဒီသတင်းဘက်ကနှစ်ရက်မှာလူတွေကိုအိမ်ထဲမှာပဲနေကြဖို့အာဏာပိုင်တွေဘက်ကအပြင်းထန်တိုက်တွန်းလိုက်ပါတယ်။ယောဂကူးစက်မှုတွေကြောင့်ဂျပန်နိုင်ငံအနေနဲ့အရေးပေါ်အခြေအနေကြီးညာလာနိုင်ပြီးတော့လူတွေကိုလည်းအပြင်းမထွက်ပဲအိမ်ထဲမှာနေကြဖို့အထိဖြစ်လာနိုင်တယ်လို့ခန့်မှန်းနေပါတယ်။ဒါ့ပြင်ဂျပန်နိုင်ငံအလယ်ပိုင်းဂီဖူခရိုင်ကာနီမြို့မှာအသက်80အရွယ်မျိုးသားတဦးကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသွားခဲ့တယ်လို့ကျိုးတော်သတင်းကလည်းပြောပါတယ်။ဒါဟာဒီခရိုင်မှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ပထမဆုံးလူသေဆုံးမှုလည်းဖြစ်ပါတယ်။ဂျပန်နိုင်ငံမှာမနေ့တောက်ကြနေ့ကအထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3000ကျော်ရှိပြီးတော့သေဆုံးသူ83ယောက်ထပ်မံရှိပါတယ်။တစ်ဆက်ထဲမှာပဲဂျပန်အစိုးရက Fuji Film Holding Corporation ကထုတ်တဲ့ Avigan အဖျားပြောက်ဆေးကိုနောက်နှစ် March လမှာအခုရှိနေတာထက်3ဆလောက်တိုးထုတ်နိုင်အောင်ကူညီပေးသွားဖို့အစီအစဉ်တွေရေးဆွဲနေပါတယ်။ Avigan ဆေးကိုတော့တရုတ်နိုင်ငံမှာ COVID-19 ရောဂါကူးစက်တဲ့နေရာမှာစမ်းသပ်အသုံးပြုနေတာဖြစ်ပါတယ်ခင်ဗျာ။